ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကိုင်းမှာတိုက်ပွဲတွေဖြစ်တာကြောင့်ပျက်စီးဆုံးရှုံးသွားတာတွေကိုပြန်လည်ထူထောင်မယ်ဆိုရင်အနည်းဆုံးကျန်းဝေတန်း5000လောက်လိုမယ်လို့လောက်ကိုင်းမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ကပြောပါရယ်ဖြစ်ထားတဲ့တိုက်ပွဲတွေကြောင့်ဒေသထွက်ကျန်းတန်းချိန်3သိန်းကျော်ပျောက်ပျက်စီးသွားတဲ့ကြောင်းလည်းပြောပါရယ်ဒီနေ့ထိလည်းတိုက်ပွဲတွေကြိုးကြားဖြစ်နေတော့မှလောက်ကိုင်းဒေသရဲ့နောက်ဆုံးအခြေအနေကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ်
ဒီလ6ရက်နေ့ကစတင်ပြီးထပ်မံဖြစ်ပွားခဲ့တဲ့လောက်ကင်ဒေတာတိုက်ပွဲကြောင့်လူ3000ကျော်လောက်နေရက်စွန့်ခွာတိမ်းရှောင်နေရသလိုဒေတာရင်းမှာနေအဆောက်အုံတွေနဲ့အ धिक စိုက်ပျိုးတဲ့ကြံကင်းတွေနဲ့ပျက်စီးဆုံးရှုံးတာတွေရှိနေပါတယ်။2015ခုနှစ်ကတိုက်ပွဲတွေပြင်းထန်ခဲ့တဲ့လောက်ကင်မြို့မှာဒီတစ်ကြိမ်တိုက်ပွဲတွေကြောင့်ပြန်လည်ထူထောင်ရေးလုပ်ငန်းတွေလုပ်ကိုင်မဲ့ဆိုရင်ကျပ်ငွေတန်း5000လောက်လိုအပ်နိုင်ကြောင်းလောက်ကင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကျော်နေနိုင်ကပြောပါတယ
်။ဒီတော့ကျွန်တော်တို့ကစီပီလျာတော့ရောကျွန်တော်တို့နိုင်ငံတော်သမ္မတရဲ့ဒီတန်းရံမုံကိုကျွန်တော်တို့တင်လို့ရှိတာပေါ့အခုစင်တော့ဒီစီပီလျာနဲ့တော့မရနိုင်တော့ဘူးပေါ့ကျွန်တော်တို့အနည်းဆုံးတော့5ပီလျာ10ပီလျာတော့ရမှာလေကျွန်တော်တို့ဒေတာပြန်လဲစီကောင်းရေးဆိုတာပြန်ပြီးလုပ်နိုင်ပါ
2015ခုနှစ်တိုက်ပွဲတွေအပြီးမှာနေရက်ပြန်များသူတွေနဲ့နေအိမ်ပျက်စီးဆုံးရှုံးသူတွေအတွက်အိမ်အလုံး1400ကျော်တိစောက်ဖို့ရာထားခဲ့ပြီးအခုအခါအိမ်အလုံး400ကျော်တိစောက်ပြီးစီးပြီးဖြစ်ပါတယ်။ဒီအတွက်နိုင်ငံတော်သမ္မတရဲ့တည်ထောင်ရန်ပုံငွေကနေတန်း3000ရရှိဖို့လွှတ်တော်မှတင်ပြထားသလိုဒေသဦးစီးဖွဲ့ကလည်းစာတင်ဖို့ပြင်ဆင်နေချိန်မှာတိုက်ပွဲတွေထပ်မံဖြစ်ပွားလာခဲ့တာဖြစ်ပါတယ်။လက်ရှိတိုက်ပွဲကြောင့်ခုတ်ပြီးသားကြံတန်းချင်း2000လောက်ဆုံးရှုံးကြောင်းလဲဥကြော်နေနိုင်ကအခုလိုဆက်ပြောပါတယ
်ခန္ဓာမှုတို့ကျွန်တော်တနည်းကိုတန်းချင်း၄ပြည့်ဆုံးရှိရဟောကျွန်တော်ရဲ့၅ပုံ၃ပုံတော့ကျွန်တော်ခုတ်ဖို့ကြံတယ်ဆယ်ဖို့ကြံခုတ်ပြီးသားဆိုရင်ကျွန်တော်ဆယ်ရဲ့လောက်ဆိုအကုန်လုံးကဟို၆ပြီးမှအကြီးဆုံးအောင်မရှိတော့တန်းချင်းနဲ့ပြောလို့ရှိရင်တော့ကျွန်တော်တန်းချင်းနဲ့တက်လို့ဟောခုတ်ဖို့ကြံတယ်ဆယ်ဖို့ကြံအဲ့တော့သူယူတော့ဒီတစ်ခေါက်တော့နေတာပေါ့ဒီအဆောက်လေးပျောက်စီတော့စီးကြတာပေါ့လုံးချမ်းနေတော့အဲ့မှာရွာလေးအများကြီးရှဲ့လေအဲ့မှာတော့တော်တော်ဝါးဝါးတော့ဖြစ်သွားတယ်လို့ဆိုတော့ကြားတယ်တချို့ကတော့နီးလောင်တယ်
လောက်ကင်ဒေတာကပြည်သူတွေကိုကူညီကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေတဲ့လောက်ကင်စေယုံအုပ်ဒေါက်တာအောင်မြင့်ထွန်းကတော့လောက်ကင်မျိုးကလက်ရှိအခြေအနေကိုအခုလိုပြောပါတယ်
လောက်ကိုင်းတော့မင်းညားတော့ဟာသူတို့တွေဥစ္စာဘက်ကနေ107နေတော့သိပြီမြို့ထဲမှာတော့ပြက်ခတ်မှုတွေရှိနေကြခုဒီမနက်တော့ဟိုတိုက်ပွဲတော့ပြန်ဖြစ်နေပြန်ဖွင့်နေကြဟုတ်ကဲ့ပြက်ခတ်မှုတွေတော့ရှိနေလောစဲတော့ကျွန်တော်တို့ဒီရန်လုံကျိုင်းဖက်တီမှာဖြစ်နေကြဟုတ်မင်းညားတော့သူတို့ဘက်ကနေမှဒီကျွန်တော်တို့မြို့ထဲဘက်ကိုဟို107နေနေပြက်တယ်က
ြလောက်ကိုင်းမြို့မှာကုညီကယ်ဆယ်ရေးဆောင်ရွက်နေတဲ့အခြေအနေကိုလည်းအခုလိုဆက်ပြောပါတယ်
မနေ့ကတော့ကျွန်တော်တို့တွေဟိုကုညီလိုနေတဲ့လူတွေကိုကျွန်တော်ဒီအနာပိုင်းဖွဲ့စည်းနေပြီးပေါ့ပါဘူးကျွန်တော်ဒီကိုကမ်ပရာတာဖောင်ဒေးရှင်းတို့ကျွန်တော်တို့ဒီမြန်မာနိုင်ငံတက်စီနေတဲ့တော့လူမှုရေးတင်ဖွဲ့တွေနောက်ပြီးတော့ဖေးနာရှင်ပြည်တွင်းနဲ့တော့ပူးပေါင်းမှဆောင်ရွက်နေပါပြီကျွန်တော်တို့ရှိရောက်လာတဲ့လူတွေကိုအဓိကသူကဒီကောင်မအခဲ့ရလူများတော့ဒီလိုဥစ္စာဝင်မကောင်းတာတွေဖြစ်တယ်အဲဒါဆောင်ရွက်မှုတွေပါဒီစီးကောင်ကစီးတန်းတစ်ခုနေတော့ပုံပြမှာတို့တော့ဆောင်ရွက်မှုတွေပါပါစာတွေတို့တက်ပြီးတယ်နောက်ပြီးတော့ကျွန်တော်တို့ရှိရှိတော့ပို့ပြီး
လောလောဆယ်မှာလူ9000လောက်ကိုချင်းရွှေဟော်ဘက်ကိုပို့ဆောင်ပေးထားကြောင်းပြောပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ကတော့လောက်ကင်တိုက်ပွဲကြောင့်လူ3000လောက်နေရစွန့်ခွာတင်းရှောင်နေရကြောင်းနဲ့2000လောက်ဟာနေဆက်ဖြတ်ကျော်ပြီးတရုတ်နိုင်ငံဘက်ကိုတင်းရှောင်နေကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ